တရားတော်ကိုကြိုးစားကြင်ကြံပွားများအားထုတ်ဖို့ကိုယ့်ရဲ့စိတ်တိုင်းကြထိုင်ခြင်းအရိယာပုဂ္ဂိုလ်စတင်ပြုပြင်ပေးပါမိမိတို့နှစ်သက်သလိုစိတ်တိုင်းကြပြုပြင်ပြီးသွားပြီဆိုရင်တရားရှိမှပွားများအားထုတ်နေကြတဲ့ယောဂီများအလုံးမှာအလေးချင်းအားကောင်းလို့ရှုနိုင်တဲ့ယောဂီတွေလည်းအများကြီးရှိတယ်အလေးချင်းအားနေတဲ့ယောဂီများလည်းရှိတယ်လို့စားပြီးတော့ရှုရတဲ့ယောဂီတွေလည်းရှိပါတယ်အမျိုးမျိုးသောယောဂီတွေကိုနားလည်အောင်တော့အမျိုးမျိုးရှင်းပြနေရတာယနေ့တရားတော်မှာကျိုးသာရှုနေကြတဲ့ယောဂီများမှာတက်တောင့်တက်တာလေးနဲ့အချိန်ကိုကုံဆုံးသွားတိုင်းကုံဆုံးသွားတိုင်းမှာကျေနပ်ပြုံးပြောပြီးတော့အားရနေကြတဲ့ယောဂီများရဲ့အလေးချင်းအားကောင်းလို့တရားရှုရတဲ့နေရာမှာအချိန်ကိုအလွယ်တကူနဲ့ကုံဆုံးပြီးတော့တက်တောင့်တက်တာရှုနိုင်တဲ့ယောဂီများရောမိမိတို့ရဲ့ရှုနေကြတဲ့ကုံဆုံးသွားတဲ့အချိန်ပိုင်းချမ်းမှာဖြစ်ပေါ်ခဲ့တဲ့အမြင်အသိလေးတွေသည်ကျေနပ်အားရစရာကောင်းနေဆိုရင်တော့ပြောလိုက်ပါကျေနပ်အားရစရာမကောင်းသေးပဲနဲ့မသိတဲ့အနေထားမျိုးနဲ့ကုံဆုံးခဲ့တာကိုသိတယ်လို့နဲ့သဘောကျခဲ့ပါလားလို့အချိန်မီလေးသိလိုက်ရရင်သိတဲ့အချိန်ကစမြင်ဖို့ဆင်ဖို့အခွင့်ရပါလေ။ဒါကြောင့်လည်းပဲတဲ့ရက်အတူလေးတွင်မှာပြောစင်များတဲ့ကျန်တဲ့ရက်တွေအများကြီးကိုစူးစမ်းနိုင်အောင်ဆိုပြီးတော့မေတ္တာရှင်နာကြီးမားစွာရှေ့ထားပြီးရှင်းပြခြင်းနာကယောဂီတို့ရှုနေကြတဲ့အမြင်မှာခန္ဓာမှာရှိနေတဲ့ဖြစ်တာပြက်တာကိုတော့ရှုတာပဲ။ကြောက်ပြက်သွားတာတွေကိုရှုတာတော့မှန်ပါတယ်တဲ့။ဘယ်လိုအပြောက်တည်နဲ့ရှုနေတယ်ဆိုတာလေးကိုယနေ့ရှင်းလင်းပြီးတော့အမြင်ကြည့်သွားအောင်အပြောက်နှမျိုးနဲ့ရှင်းပေးလိုက်မယ်လို့မှတ်ပါတရားရှုမှတ်ပွားများနေတဲ့ပုဂ္ဂိုလ်များမှာတရားတော်ရှုနေတယ်ဘယ်လိုအပြောက်မျိုးနဲ့ချမ်းသာပြီးတော့ငြိမ်ချမ်းသာကောင်းနေတယ်ဆိုတာကိုတော့အခုဒီနှမျိုးလေးနဲ့သဘောရှင်းသွားပါလိမ့်မယ်အပြောက်နှမျိုးကကိုယ်ပြောက်ရယ်ခန္ဓာပြောက်ရယ်လို့နှမျိုးရှိတယ်နာသီးဝလေးမှာအခြေခံပေးထားလို့စတင်ယူတယ်ရှုသွင်းလိုက်လို့တို့တာအေးတာရှုထုတ်လိုက်လို့တို့တာနှွေးတာဖောက်ပြန်တဲ့သဘောအပေါ်မှာဉာဏ်ရောက်အောင်ကြည့်တတ်တဲ့ယောဂီမှာခန္ဓာကိုတွေ့သွားပြီနှာခေါင်းနာသီးကိုတင်ပြီးတော့ရှုနေရင်တော့ခန္ဓာကိုတော့မတွေ့ဘူးပေါ်တိုင်းပေါ်တိုင်းကိုတော့တိနေတဲ့အတိလေးတော့လိုက်တတ်သားပင်သူများပါဇက်ပြန်လမ်းဆုံးနဲ့ပညာတိနဲ့ရှုတယ်လို့ခေါ်တယ်ပညာတိနဲ့ရှုနေတဲ့အတွက်တတိပဋ္ဌာန်တော့ဖြစ်ပါလေအဲ့ဒါလို့ရှုနေတဲ့ယောဂီမှာပြောတဲ့အတိုင်းဒီသဘောပေါက်အောင်လို့ရှုနိုင်ရင်ခန္ဓာကိုတွေ့မယ်သဘောပေါက်အောင်မကြိုးစားပဲနေပူတာကိုပူတယ်အေးတာကိုအေးတယ်နှွေးတာကိုနှွေးတယ်တင်းတာကိုတင်းတယ်တောက်တာကိုတောက်တယ်နဲ့ဆိုင်းပုတ်တွေဆွဲတွတ်တွတ်တွတ်လုံနေရင်ခန္ဓာကိုတော့မတွေ့ဘူးတမထအမြင်ဖြစ်သွားပြီအဲ့ဒီအမြင်လေးနဲ့ရှုနေရင်ရှုနေရင်ကနေအာယုံနောက်မှမျောသွားပြီအာယုံနောက်ကိုတစ်ဖက်မမှန်နဲ့အလိုက်လွန်သွားတယ်ဒီနှာခေါင်းနာသီးဝါရဲ့တိုးတာအေးရွာလေးမှာအချက်ကျကျရှူရင်းရှူရင်းနဲ့အတွေးထဲမှာတဲ့မျောသွားတတ်တယ်။အဲဒါလိုဖြစ်လာတဲ့အခါမျိုးမှာခန္ဓာကိုယ်မှာတက်တောင့်တက်တာနဲ့တော့ရှုနိုင်တယ်။အချိန်ဒီအတော်များများကိုကုံဆုံးသွားတယ်။ဒီအချိန်ကမှကိုယ်ခန္ဓာကိုယ်ကိုသတိထားလိုက်တဲ့အခါမှာလက်လေးတွေကွက်ပြောင်နေတယ်။ကိုယ်အောက်ပိုင်းလေးတွေကွက်ပြောင်နေတယ်။ကိုယ်အထက်ပိုင်းပြောက်နေတတ်တယ်ကိုယ်တစ်ချမ်းပြောက်နေတတ်တယ်တချို့တကူလုံးပြောက်သွားတယ်အဲ့ဒါလိုမျိုးကိုယ်ကိုရှာမတွေ့လောက်အောင်ပြောက်ပြဲပြီးတော့နေရတဲ့အနေလေးဟာအလွန်ချမ်းသာတယ်အ အဲ့ဒီချမ်းသာလေးနဲ့နေလိုက်ရတာကိုပဲငါတရားတစ်ခုသိလိုက်တယ်လို့မျိုးကျင့်တ်သွားချတယ်အခုပြောလိုက်တဲ့အမြင်ကခန္ဓာလည်းမတွေ့ပဲနဲ့အာယုံအမျိုးမျိုးနောက်မှာအလိုက်လွန်အတွေ့ထဲမှာချော်ပြီးတော့မိမောတွေ့ဝေပြီးတော့မှပြောင်းနေတဲ့အပြောင်းမို့လို့အဲ့ဒီအချိန်လေးဒီအလွန်နှမျောစရာကောင်းပါတယ်တရားကိုလည်းတက်တက်မြင့်မြင့်ဘာတစ်ခုမှမသိလိုက်ဘူးကုံသွားတဲ့အချိန်လေးဟာတဲ့မိမိမှမောဟတွေပုံလွန်ပြီးမပြီးပဲနဲ့ရှူပြီးတော့ပြီးဆုံးသွားတာဖြစ်တဲ့အတွက်အဲ့ဒီယောဂီမှာကိုပြောက်ရဲ့ချမ်းသာတော့ရတယ်လို့လူပဲတို့တော်လေဒါအတိမှမကိန်းရှာဘူးအဲ့ဒီအချိန်တွေကအလွန်ကိုဆုံးရှုံးသွားတယ်ပေါ့ဒီလိုကိုပြောက်နည်းကိုတော့တဲ့အားမကြပါနဲ့ဒီလိုကိုပြောက်နည်းကိုကိုကိုယ်တိုင်ကြုံရင်လည်းပဲတဲ့မကျင်တတ်ပါနဲ့ရှူတဲ့နေရာမှာသင်ပေးတဲ့အတိုင်နှာခေါင်းနာသီးဝမှာအေးတယ်ရှူသွင်းလိုက်တဲ့အခါနှွေးတယ်ရှူထုတ်လိုက်တဲ့အခါဖောက်ပြန်တဲ့သဘောဒါရုပ်တရားအရှုခံနှာခေါင်းနာသီးဆိုတဲ့အထဲကိုမတွေ့သေးနဲ့သဘောခန္ဓာလေးကိုမြင်အောင်ရှုဒီလိုသင်ပေးတဲ့အတွက်ယောဂီတို့ကလည်းတဲ့အထဲကိုမတွေ့ဘဲနဲ့သဘောခန္ဓာလေးမှာပဲကြည့်တတ်လာတယ်ဤကနေ့ပေါ်လာတဲ့ရုပ်ခန္ဓာလေးသိလိုက်ပြန်တယ်နှွေးကနေ့ပေါ်လဲရုပ်ခန္ဓာလေးသိလိုက်တယ်ဤတဲ့ဤတဲ့နှွေးတဲ့နှွေးတဲ့နဲ့တဲ့မိမိကမရွတ်တော့ဘဲခန္ဓာသဘောလေးကိုတိသွားတယ်။အဲ့လိုတိသွားရင်ခန္ဓာကိုမြင်သွားပြီ။ခန္ဓာကိုမြင်လိုက်တဲ့အချိန်မှာနှာခေါင်းနာသီးမတွေ့ရဘူး။ခေါင်းကိုချီလည်းမတွေ့ရဘူး။အဲ့ဒီခန္ဓာပေါ်မှာအာယုံလေးညွတ်ပြီးတိနေတဲ့အသိဉာဏ်လေးတွေပြန်အဖို့တန်သွားပြီ။ဒီချိန်ကမှခန္ဓာကိုတဲ့ကြည့်လိုက်တဲ့အခါမှာတိပြန်အာယုံလေးကိုတိနေတယ်။ပေါ်ရခန္ဓာလေးကိုကြည့်တတ်နေတယ်။တစ်ဆိုင်မမှတိနေတယ်။တတိပဋ္ဌာန်အားကောင်းတဲ့အမြင်သမารိတည်တည်တဲ့အမြင်အဲ့ဒီအမြင်လေးရနေတဲ့ယောဂီမှာတည်ငြိမ်အေးချမ်းစွာနဲ့အရှုခံပေါ်မှာအလိုက်အင့်လေးပေါ်တာကိုကြည့်နိုင်တဲ့အတွက်တိဇံအာယုံရဲ့တိတာရဲ့တိဇံအာယုံရဲ့တိတာအရှုခံရဲ့တိတာရဲ့ဒါလေးပဲတွားနေတာအဲ့ဒါလိုတွားနေတဲ့အခါမှာတဲ့အထယ်လေးမတွေ့ရဘူးခေါင်းကိုချစ်လက်လည်းမတွေ့ရတော့ဘူးတကောင်လုံးတကောင်လုံးပြောင်းနေပြီတချို့ကအဲ့လိုလေးဖြစ်သွားတဲ့အခါမှာတတိလေးကိန်းလိုက်တဲ့အခါမှာလက်လေးကိုရှာမတွေ့တော့ဘူးကိုတချမ်းရှာမတွေ့တော့ဘူးဘယ်များရောက်သွားလဲလို့အံ့ဩတတ်တယ်မအံ့ဩပါနဲ့ခန္ဓာသဘောလေးကိုတွေ့တဲ့အခါမျိုးမြင်လိုက်ရတဲ့အမြင်တွေအလွန်ကိုတဲ့ကျေနပ်ရှာကောင်းတယ်ဒီကိုပြောက်ကိုတော့တဲ့ယနေ့သရောခြင်းများရမယ်ဆိုရင်အဲ့ဒီအချိန်မှာခန္ဓာမြင်လို့ရတဲ့အပြောင်းမို့လို့အဖို့တန်တယ်လို့မှတ်ပါခန္ဓာမမြင်ဘဲနဲ့အတွေ့အထဲမှာနှိမ့်ရောပြီးတော့အချိန်ကြီးကုန်ဆုံးပြီးမောဟဖုံးလန်းလို့ပျောက်နေတဲ့ကိုပျောက်ကိုငါတော့တရားချမ်းသာလေးရလိုက်ပြီလို့တရားပြောမျိုးနေတဲ့ပုဂ္ဂိုလ်များတွေအရှုံးကြီးရှုံးတယ်လို့မှတ်ထားပါတရားတဘောဆိုတာကနက်နဲလာတယ်အတိရခက်တယ်ပိန်မွေတယ်ဒါဆိုတော့နားလေပါအခုပြောနေတဲ့အမြင်ကကိုပျောက်ပဲရှိသေးတယ်နော်ကိုပျောက်မှာတော့မှနှစ်မျိုးပြောထားပါတယ်ခန္ဓာတဘောကိုမမြင်ဘဲနဲ့တမထနဲ့အာယုံတစ်ခုကိုတိုက်တိုက်ဆူဆူနေတဲ့ကြည်ရင်ကနေပြီးအတွေ့ထဲမှာညှင်းညောသွားတာအာယုံနောက်မှာအလိုက်လွန်သွားတာမောဟတွေနဲ့တွေ့ဝေဖုံးသွားတာအဲ့ဒါလုံနေတဲ့နဲ့ဟောရီကိုပြောင်းနေတာဟာအချိန်တော်ကြာကြာကိုတက်တောင့်တက်တာရှုနိုင်နိုင်လို့ကိုကဒါကိုပြန်ပြီးတန်းတက်လို့လိုချင်နေရင်အဲ့ဒီလမ်းကြောင်းတွေကောက်နေတဲ့လမ်းကြောင်းမလျှောက်ပါနဲ့အခုအရှုခံတရားလေးကနှာခေါင်းနာသီးဝမှာပြတ်မယ်ကိုယ်ပေါ်မှာပြတ်မယ်ကောင်းကိုချစ်တဲ့နှာခေါင်းနာသီးအထဲဆိုတဲ့ပြညတ်ကိုမတွေ့ဘဲနဲ့ခန္ဓာလေးတွေပေါ်မှာပဲသဘောပေါ်လာတဲ့သိလိုက်တဲ့သဘောပေါ်လာတဲ့သိလိုက်တဲ့ပေါ်လာတဲ့တရားလေးကိုရုပ်ပေါ်လဲရုပ်မှန်းသိတယ်ဝေဒနာပေါ်လဲဝေဒနာမှန်းသိတယ်စိတ်ပေါ်လဲစိတ်မှန်းသိတယ်တနည်းပြောရင်နမိတ်နှမျိုးထဲမှာတမာရီနမိတ်ရနေတယ်ပေါ့ခန္ဓာကိုမြင်နေတယ်အဲ့ဒီခန္ဓာလေးရဲ့သဘောကိုသိတိုင်းသိတိုင်းမှာအထဲမတွေ့ရဘူးဉာဏ်ကခန္ဓာကိုမြင်ပြီးကိုဉာဏ်ကခန္ဓာကိုမြင်တဲ့အတွက်အဲ့ဒီခန္ဓာတွေနဲ့ပေါက်ပယ်ထားတဲ့ဒီအခြေကြီးကိုမတွေ့ရတော့ဘူးပုံသဏ္ဍာန်တွေမမြင်ရတော့ဘူးဒါကြောင့်ဒီအချိန်မှာကိုပြောက်နေတယ်အဲ့ဒီကိုပြောက်ကြတော့တဲ့ကိလေသာတရားတွေကိုဝင်ခွင့်မရအောင်လို့ဆွမ်းဆောင်ထားနိုင်တာဖြစ်လို့အလွန်ငြင်းချမ်းနေတယ်ဒီလိုကိုပြောက်မျိုးကိုတော့တဲ့ချမ်းသာတဲ့အသွင်ကိုရအောင်ယူတတ်တဲ့ယောဂီများအတွက်လမ်းဖြောင်းနေပြီဒါကိုပြောက်ရဲ့ချမ်းသာကိုပြောနေတာဒီကိုပြောက်လေးတောင်ဒီလောက်ချမ်းသာရင်တဆင့်မြင့်သွားရင်ဘလောက်ချမ်းသာမယ်ဆိုတာကိုအာယုံပြုကြည့်လိုက်ပါအခုကိုပြောက်တောင်ဘလောက်ချမ်းသာရင်ခန္ဓာပြောက်ကိုဆက်ရှုရတော့မယ်အခုခန္ဓာပဲမြင်နေတာခန္ဓာကိုတွေ့နေတာခန္ဓာကိုသိနေတာကိုပြောက်နေပြီ အဲ့ဒီခန္ဓာပြောက်ကိုဆက်ရှုရမယ်ခန္ဓာပြောက်ကိုဆက်ရှုရမယ်ဆိုတော့အေးသဘောဆိုတဲ့ရုပ်ခန္ဓာလေးလည်းဉာဏ်လေးနဲ့စောင့်ကြည့်ရင်အေးဓာကိုတွေ့ရတာမဟုတ်တော့ဘဲမရှိတာလေနွေးဓာလေးပေါ်လာတော့ရုပ်အရှုခံဒီရုပ်အရှုခံလေးကိုကြည့်တော့လေနွေးတယ်လို့သိရတာမဟုတ်တော့ဘူးတကယ်သိရတာကမရှိတာလေးပဲအဲ့ဒါဆိုရင်တဲ့ရုပ်ခန္ဓာရဲ့အပြက်ကိုမြင်သွားပြီရုပ်ခန္ဓာရဲ့အပြက်ကိုမြင်ရင်ခန္ဓာပြက်ကိုတွေ့သွားပြီခန္ဓာပြက်ကိုတွေ့တဲ့ပုံကိုဒီဟောဒီကိုကောင်ကြီးရှာလို့ကိုမရဘူးရှာကြရတဲ့အကြောင်းမရှိဘူးဒီအချိန်မှာကိုပြောက်ပြီးတော့တဲ့ခန္ဓာပြက်ကိုမြင်ရတဲ့အတိညာဏ်ကပို့ပြီးတော့ကိလေသာတရားတွေကိုပယ်ရှင်းထားလို့ဒီကိုခန္ဓာကြီးကငကိုယ်လုံးမှာစက်တမီတွေကတမီပြီးတမီဝိုင်းလောင်နေကြတာအလွန်ပူပြင်းနေအခုအချိန်ကမှခန္ဓာပြောက်လေးကိုမြင်နေရတဲ့အချိန်ကမှဒီမီးတွေမလောင်နိုင်တဲ့အတွက်ဒီခန္ဓာကိုယ်ကြီးငြိမ်းချနေတယ်အဲ့ဒီချမ်းသာမှုကပို့ပြီးတော့မြတ်တဲ့အတွက်ကိုရှုနေတဲ့အရှုခံအာယုံပေါ်မှာကိုပြောက်နဲ့ချမ်းသာပြီးတော့တင်းတိမ်နေတာလားခန္ဓာပြောက်ကိုမြင်ပြီးတော့မှချမ်းသာကိုရနေတာလားဆိုတာအခုပေါ်သွားပြီနော်တရားဆိုတာကသဘောပေါက်လေးအကျိုးများလေးရှုရတဲ့အချိန်လေးကုံသွားတိုင်းကုံသွားတိုင်းမှာအားရစရာကောင်းနေပါအာယုံတစ်ပါးစိတ်မများပါရှင်နေဒီခန္ဓာပြောက်ကိုမြင်ဖို့ဆိုတာပေါ်တဲ့ခန္ဓာလေးတွေရဲ့ဖြစ်တာပြက်တာဖြစ်တာပြက်တာဒါမြင်အောင်ရှုရုံပါပဲအဲ့ဒီခန္ဓာပြောက်ကိုမြင်အောင်ရှုနေကြတဲ့ယောဂီတွေမှာအော်ငါတို့ဒီပြောက်ကိုမြင်ပြီးဒီကိုပြောက်နဲ့ချမ်းသာတာပါလားလို့အားရကျဉ်တ်နေတဲ့ယောဂီများကိုထပ်ဆင်းပြီးတော့မှန်မှန်မှန်ကိုလည်းတတိပေးခြင်းမှသေးတယ်အခုကိုပြောက်နဲ့ခန္ဓာပြောက်ကိုတော့ကွဲလောက်ပြီးလို့ထင်ပါတယ်ကိုပြောက်ပေါ်မှာနှစ်မျိုးပြောထားတယ်တွေ့ဝေးပြီးတော့အာယုံတစ်ခုကိုအလိုက်လုံးပြီးတော့အတွေ့ထဲမှာနှစ်မျိုးပြီးတော့အိပ်ပြောသလိုဖြစ်ပြီးတော့ပြောက်ထာမျိုးကိုမဆိုဘူးဒီပြောက်ချင်းမျိုးနဲ့အချင်းကုံရင်နှစ်မျိုးကြာကောင်းတယ်ဒီပြောက်မျိုးကိုလည်းတတိထားပြီးတော့တဲ့တာယာတဲ့နောက်ကိုမပန်းအောင်ကြိုးစားပါဒီခနေ့နဲ့ခနေ့အိပ်ပြောရကလန့်လို့ပြီးတော့မှအော်ကိုခန္ဓာကိုကိုကြည့်တော့လေပေါ့ပါနေတယ်ကြည်လင်နေတယ်ငါတယ်ဟုတ်ပါလားလို့ဘဝင်မြင့်မသွားပါနဲ့ဘာမှမသိရပြောက်တဲ့အပြောက်မို့လို့အဲ့ဒီအပြောက်ဒီတဲ့အလွန်ကိုပဲအယုတ်ဆိုပါတယ်ခန္ဓာလေးတွေပေါ်တိုင်းပေါ်တိုင်းသိနေတဲ့ဝိပဿနာဉာဏ်လေးနဲ့စူးစမ်းနေတဲ့ယောဂီရဲ့တန်တမ်းမှာသိနေတဲ့အတိုင်းကိုရုပ်ခန္ဓာလဲပေါ်လိုက်ទីလိုက်နာမ်ခန္ဓာလဲပေါ်လိုက်ទីလိုက်အဲ့ဒါလိုတတိပိတတိနဲ့တဲ့ပေါ်ရခန္ဓာလေးတွေရဲ့အဖြစ်ကိုမြင်သွားတဲ့ယောဂီမှာဒီကိုပြောက်နေပါတယ်ခန္ဓာဆိုတဲ့အာယုံကိုသိတဲ့အချိန်မှာအထယ်ဆိုတဲ့အာယုံမပေါ်ဘူးနော်အဲ့ဒီကိုပြောက်ကပူချမ်းတာတယ်ဒီလိုပြောက်မျိုးကိုလက်မှန်တယ်လို့ပြောပါတယ်မိမိတို့မြင်ရမယ့်အမြင်တွေကိုစမ်းစစ်နိုင်အောင်မှန်ကန်တဲ့လမ်းတွေရောက်အောင်လို့အခုသင်ပေးနေတာအဲ့ဒီကိုပြောက်ကနေပြီးတော့မှခန္ဓာပြောက်ကိုမြင်အောင်ကြည့်ရမှာခန္ဓာပြောက်ကိုမြင်ပြီးဆိုရင်တော့အလွန်ကိုအားရကြကောင်းသွားပြီဝိပဿနာညာကုတ္တနံတည်သွားပြီလို့မှတ်ပါခန္ဓာပြောက်ဆိုတာကပြောခဲ့တဲ့အတိုင်းနှာခေါင်းနာသီးဝါပေါ်နေတဲ့ရုပ်ခန္ဓာပဲဖြစ်ဖြစ်ကိုယ်ပေါ်မှာပြန့်နေတဲ့ရုပ်ခန္ဓာပဲဖြစ်ဖြစ်ထိလိုက်တိုင်းမရှိတာကိုမြင်ရမယ်ဖြစ်ပြီးပြက်တာကိုတွေ့ရမယ်စိတ်နဲ့စက်ပြီးပေါ်တဲ့ခံစားမှုအပိုင်းပဲကြည့်ကြည့်တိတက်တဲ့သဘောကိုပဲကြည့်ကြည့်ဒါတွေဟာခန္ဓာသဘောအဲ့ဒီခန္ဓာလေးတွေကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းမှာမရှိတဲ့သဘောပျောက်ပြက်တဲ့သဘောကိုမြင်ရင်ခန္ဓာပြောက်ကိုမြင်သွားပြီမိမိတို့ပေါ်လာတဲ့တရားလေးတွေကိုဖြစ်ပြတော့ရှုတာပဲနော်အဲ့ဒီဖြစ်ပြတဲ့ခန္ဓာရဲ့အပြက်ကိုမြင်အောင်ကြည့်ရမှာမိမိတို့ရှုနေတဲ့ဖြစ်ပြတဲ့ခန္ဓာပြောက်ကိုမြင်တဲ့ဖြစ်ပြလားဒါမှမဟုတ်ရင်ဘလို့အပြောက်မျိုးနဲ့မြင်တဲ့ဖြစ်ပြလဲဆိုတာလေးကိုထပ်ဆင့်ပြီးအမြင်ဉာဏ်ရှင်းသွားအောင်အဲ့ဒီခန္ဓာပြောက်ကိုမြင်တဲ့နေရာမှာကိုပဲအပြောက်နှစ်မျိုးနဲ့ထပ်ဆင့်ပြီးအောင်မယ်ဒါကပို့ပြီးတော့အနှစ်ကြတယ်ပို့ပြီးတော့လည်းလေးနဲ့တယ်ပို့ပြီးတော့လည်းတိမ်ဝေးပါတယ်အလွန်အရေးကြီးတဲ့တရားတွေပါခန္ဓာပြောက်ကိုရှုတဲ့နေရာမှာယောဂီများသည်ဖြစ်ပြတော့မြင်ကြတယ်အဲ့ဒါလို့ဖြစ်ပြရှုတဲ့နေရာမှာဘယ်လိုများရှုနေတယ်လဲဆိုတာလေးကိုအခုပြောတော့မယ်ခန္ဓာပြောက်မှာမြင်တဲ့နေရာမှာကိုနှစ်မျိုးရှိနေတယ်မတိပြောက်နဲ့မရှိပြောက်မတိပြောက်နဲ့မရှိပြောက်ကိုရှင်းသွားရင်ကိုရှုတဲ့အရှုခံအာယုံပေါ်မှာမြင်နာဟာတဲ့စင်ကြယ်တဲ့အတိနဲ့မစင်ကြယ်သေးတဲ့အသည့်ကွက်သွားလိမ့်မယ်ဖြစ်ပြတော့ရှုတယ်ဖြစ်ပြတော့မြင်နေပြောတာပဲအခုခန္ဓာပြောက်ကိုမြင်တဲ့နေရာမှာနှစ်မျိုးရှိနေတယ်မတိပြောင်းနဲ့မရှိပြောင်းမတိပြောင်းဆိုတာကအခုခန္ဓာကပေါ်တယ်ဖြစ်ပြီးတော့ပြက်သွားတယ်အဲ့ဒီဖြစ်ပြက်လေးကိုတော့တဲ့ကိုကမြင်နဲ့ကြည့်တဲ့အခါမှာဖြစ်ပြီးပြက်တာကကြာခဲ့ပြီမတိပဲနဲ့တဲ့ဖြစ်ပြက်ဖြစ်ပြက်နဲ့ပြန်ပြီးတော့ပုံပေါ်တယ် နောက်တစ်ခုပေါ်လာပြန်ပြီးသိလိုက်တယ်နောက်တစ်ခုပေါ်လာပြီးသိလိုက်တယ်အဲ့လိုသိတာပဲရှိတယ်ဖြစ်သွားတာမမြင်ဘူးမမြင်မဲနဲ့လိုက်ပြီးတော့စိတ်ထဲကပုံဖော်ပြီးဖြစ်ပြဖြစ်ပြနဲ့လှုပ်လိုက်ပြန်တယ်အဲ့ဒါလိုဖြစ်ပြဖြစ်ပြနဲ့ရှုနေတဲ့အရှုတည်ခန္ဓာရဲ့အပြောက်ကိုတော့မြင်နေလို့တော့ပြောတော့ပြောတာပဲဘယ်လိုမြင်နည်းနဲ့ကြောက်နေလဲမေးတော့မသိတယောက်ကြောက်နေတာရှုွက်ပေါ်မှာကိုကဉာဏ်စိုက်ပြီးကြည့်ရမယ်ခုပေါ်တဲ့တရားခုဉာဏ်နဲ့ကြည့်ခုမရှိတာကိုတွေ့ရမယ်ဆိုတဲ့အပိုင်းမှာပေါ်လိုက်တဲ့တရားကိုသိလိုက်တယ်ပြတ်သွားတာမမြင်ဘူးနောက်တစ်ခုပေါ်ပြန်နေသိလိုက်တယ်အဲ့လိုသိပြီးတဲ့အခါမှာနောက်တစ်ခုကိုပြန်ပြီးအာယုံကြည့်ပြီးမရှိတော့ဘူးပြတ်သွားပြီးမရှိတော့ဘူးပြတ်သွားပြီးနဲ့လှုပ်နေရင်ခန္ဓာကပြတ်ခဲ့တာကြာပြီးကိုကခုမှရှုကောင်းတော့အဲ့တော့ဒီလိုခန္ဓာပြောက်ကိုရှုတဲ့ပုံကိုဒီမသိပြောင်းနဲ့ရှုနေတာလို့မပါမရှိပြောင်းဆိုတာကခန္ဓာပြောခဲ့တယ်လို့လှုပ်ခနဲ့ဧကနဲ့နှွေးခနဲ့တည်ပြပြီအရှုကံခန္ဓာယုတ်တရားဝန်တာတယ်ဝန်နေတယ်ပြပြီအရှုကံတရားဝေဒနာဒီတရားလေးတွေပြတာဒီခန္ဓာကဝေဒနာလည်းတကယ်ရှိတယ်ယုတ်တရားလည်းတကယ်ရှိအဲ့ဒီရှိတဲ့တရားလေးတွေဉာဏ်လေးနဲ့ကြည့်အကြည့်မခံဘူးဖြစ်ပြီးတော့ပြတ်သွားတယ်အကြည့်မခံလောက်အောင်ပြည့်နေတဲ့သဘောရှင်းနေနော်အဲ့ဒါလေးကိုမြင်အောင်ကြည့်နိုင်ရင်ရှိရာကမရှိတာလေးတွေ့လိုက်တယ်ရှိရာကနေပျောက်သွားတာလေးမြင်လိုက်တယ်အဲ့ဒါလိုမျိုးတဲ့ကိုကအရှိခန္ဓာလေးကမရှိတာလေးပြောသွားတာကိုမြင်ရင်ပျောက်သွားတာကိုမြင်ရင်အဲ့ဒီအပျောက်ဒီမရှိပြောက်အော်ငါတို့ဒီဒီရှိရာကမရှိတာလေးကိုမြင်တဲ့အပျောက်ပါလားအဲ့ဒီအပျောက်မျိုးကိုမြင်ရင်လမ်းမှန်သွားပြီမသိပြောင်းနဲ့လမ်းဆုံးနေရင်ကိုကိုကိုသိပါတယ်ပြင်လိုက်ပါမရှိပြောင်းနဲ့မြင်နေတယ်ဆိုရင်တော့ကြိုးစားပါအဲ့ဒီအကြောက်ဒီတန်ဖိုးရှိပါတယ်ယောဂီများတွေမေတ္တာစေနာရှိထားပြီးတော့သင်လာပေးတာကိုယ့်ရဲ့တန်တန်ကိန်းနေတဲ့တရားလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအမြင်လေးတွေစင်ကြယ်ပြီးတော့အသိလေးတွေမှန်အောင်လမ်းကြောင်းတွေဖြတ်အောင်ဆိုပြီးတော့တမထမှာတောင်းတင်ပြီးတော့အချိန်ကြီးကုန်ခဲ့တဲ့ယောဂီတွေကအလွန်ကုန်များခဲ့ပါတယ်။လမ်းကြောင်းတွေကဖြောင့်တယ်လို့ဖြောင့်တယ်လို့လည်းကောက်ကောက်ကောက်ကောက်သွားတာတွေဟာကိုယ့်ကိုယ်ကိုစင်ကြင်ပြီးတော့သိတတ်တဲ့ဉာဏ်ကလည်းမိကောင်ဆွေကောင်ဆရာကောင်တမကောင်တွေနဲ့တွစ်ဆုံပင်မဲ့မင်းဉာဏ်ချင်းမရှိတော့မသိခဲ့ပါ။ဒါကြောင့်မလို့မေးစရာမလိုတော့အောင်ကိုတတော်စင်များတွေအသိတွေရှင်းဖို့အခုတင်ပေးလိုက်ပါပြီ။အပြောင်နှမျိုးကိုမမေ့ကြနဲ့။ကိုယ်ပြောင်းတဲ့ခန္ဓာကြောက်ကတစ်မျိုးကိုပြောင်းမှလည်းနှမျိုးရှိနေတယ်ကိုကအာယုံနောက်ကိုအလိုက်လွန်သွားတယ်တမထနဲ့တဲ့တစ်ခုခုကိုဆွဲဆူဆူနဲ့အာယုံတွေပြုမိနေတယ်အတွေ့ထဲမှာမျောသွားတယ်ပြေဝေပြီးတော့နေမိတယ်အိပ်ကြက်ကလေးဖြစ်နေတယ်အဲ့ဒါလုံးနဲ့ပြောင်းနေတဲ့အပြောင်မျိုးကိုတဲ့ငါတော့တဲဟုတ်ပါလားတော့မလုပ်လိုက်နဲ့အဲ့ဒါလေးဒီအချင်းကြီးအပြောက်တွေပဲမိမိတို့တွေအကျိုးမများတဲ့အပြောက်တွေခန္ဓာလေးပေါ်မှာပေါ်တိုင်းပေါ်တိုင်းလှုပ်တာပေါ်လဲတည်တယ်အေးတာပေါ်လဲတည်တယ်ဒါရုပ်တရားခန္ဓာရပေါ်လေတိတဲ့ဒါဝိရဏတရားတိတဲ့သဘောလေးပေါ်တဲ့ဒါစိတ်တရားဆက်တယ်လို့ခန္ဓာလေးတွေပေါ်တိုင်းပေါ်တိုင်းတိသွားလို့အာယုံလေးကခန္ဓာမှာညှပ်မိလို့ကိုပြောက်နေတဲ့အပြောက်ကကိုပြီးတော့ချန်တာတဲ့လမ်းပြောင်းနေကိုလျှောက်တဲ့လမ်းကိုတဲ့နေပြီအဲ့ဒီအပြောက်မှာပြန်ကြည့်တော့ဩဒီအပြောက်လေးနဲ့လည်းဘာမှဖြစ်သေးပါလားတမာရီတီလို့ပြောက်တဲ့အပြောက်ပဲရှိသေးတယ်ဉာဏ်အမြင်ကမကိန်းသေးပါလားအဲ့တော့မှဉာဏ်အမြင်ကိုကြည့်လိုက်တဲ့အခါမှာခန္ဓာပြောက်ကိုမြင်မှပေါ်တော့တာခန္ဓာပြောက်ဆိုတာကရုပ်ခန္ဓာကြီးလဲအပြည့်ဝေဒနာခန္ဓာကြီးလဲအပြည့်စိတ်ခန္ဓာကြီးလဲအပြည့်သဘောခန္ဓာကြီးလဲအပြည့်ဘယ်ခန္ဓာပဲပေါ်ပေါ်တဲ့ပြက်တာပြက်တာလေးတွေကိုမြင်ခန္ဓာပြောက်မြင်သွားတာပဲဒီခန္ဓာပြောက်ကိုမြင်တဲ့နေရာမှာလဲမိမိတို့ကကိုယ်ပါတာကိုရွတ်ဆိုခြင်းနဲ့အချိန်ကုန်ပြီးကျေနပ်နေမှာဆိုလို့အဲ့ဒါလိုရွတ်ဆိုခြင်းနဲ့ပြက်သွားပြီးပြက်သွားပြီးနဲ့လုံနေကြတဲ့ယောဂီများပြက်ခဲ့တာကြာပြီးကိုမမြင်မဲနဲ့ရမ်းတုတ်တဲ့သဘောသူများပါးစပ်ပြားလမ်းဆုံးတဲ့သဘောဘဟုတုဒ္ဒရတွေနဲ့လုံချပြီးရှုနေတဲ့သဘောတွေဟာမတိပြောက်တွေရှုနေတာမရှိပြောက်ဆိုတာကခန္ဓာကတကယ်ရှိတဲ့အစုခံလေးပြလာတယ်ပြလာတယ်အထယ်ဆိုတာမရှိဘူးသဘောခန္ဓာကတကယ်ရှိတယ်အဲ့ဒီခန္ဓာရှိတဲ့တရားလေးကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းမှာရှိရာကမရှိတာလေးပြောသွားတယ်ပြောသွားတယ်အဲ့ဒီလိုမရှိတဲ့သဘောလေးကိုရှိရာကနေမရှိတာလေးမြင်လိုက်တယ်ရှိရာကမရှိတာလေးပြောသွားတယ်အဲ့ဒီလိုပြတ်ပြတ်ပြတ်သွားတဲ့အကြောက်မျိုးကြတော့မရှိပြောက်အဲ့ဒါလိုမြင်ရမှာအဲ့ဒါလိုမြင်ပြီဆိုရင်ယောဂီတို့ရဲ့တန်တန်ကြိုးစားခဲ့တဲ့ကာလအပိုင်းခြားတွေဟာတန်ဖိုးရှိသွားပြီဒီအမြင်ဒီအသိကိုမှပိုင်ပိုင်နိုင်နိုင်ကွက်ကွက်ပြတ်ပြတ်မတိပဲနဲ့လုံးထွေးပြီးရှုနေကြရင်သိတဲ့အချိန်ကစပြီးကိုယ်တိဉဏ်လေးနဲ့စမ်းစစ်ပြီးပြုပြင်လို့မှန်ရင်ရှောက်ပါမှနေရင်လေတဲ့ကိုယ့်ရဲ့တန်တန်ကိန့်ရတဲ့တရားတွေနဲ့စမ်းစစ်ပြီးတော့အမှန်လမ်းကိုရောက်အောင်ကြိုးစားပါ စူးစမ်းနိုင်အောင်စမ်းသပ်နိုင်အောင်တော့ပြောလိုက်ပါပြီ။ဆရာသမားတွေကငါတို့တဲ့တိလို့နားလေလို့ပြောတယ်။ယုံရလိမ့်မယ်ဆိုပြီးရန်တန်နဲ့မယုံမှနဲ့ကိုစူးစမ်းနေတဲ့တရားကိုရှောက်နေတဲ့လမ်းကိုအတိဆုံးပါ။ပြောတဲ့အတိုင်းကိုစူးစမ်းတဲ့လမ်းကလည်းမှန်နေတယ်ဆိုမှယုံမှမမှန်သေးရင်စမ်းစစ်ပါဦး။အဲ့လိုစမ်းစစ်ပြီးတော့မှကိုတန်တန်ကိုညံတဲ့ထိုးထိုးဖြင့်အမှန်ဆုံးပဲဆိုတာဆုံးဖြတ်ချက်ချပြီးတရားတဘောဟာဧကောဓမ္မတစ်ခုတည်းပဲရှိတယ်။မြားပြပြအကြောင်းမရှိပါ။ဒီလန်းဒီခရီးဟာဒီတစ်ချက်ပဲဖြစ်ပါတယ်။ရုပ်ရှုလည်းဖြစ်ဖြစ်ဝေဒနာရှုလည်းဖြစ်ဖြစ်စိတ်ရှုလည်းဖြစ်ဖြစ်ဖြစ်တာပြတာကိုမြင်တဲ့နေရာမှာအပျော်အတွေ့စိတ်ကူးတွေမပါဘဲဉာဏ်အမြင်မြင်ဖို့အတွက်အခုရှင်းပြလိုက်ပါပြီ။အဲ့ဒီအမြင်သိရအောင်ကြံရှိတဲ့အချိန်ဒီမှာဆက်လက်ကြိုးစားရှုပွားအားထုတ်ပေးနေကြပါ။